မြန်မာနိုင်ငံမှာယာဂီပုံတိုင်းနောက်ဆက်တွဲဖြစ်ပြင်းထန်တဲ့ရေတိရှိမှုတွေကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခမ်းအခံကငါးလေးပါဝင်ဖို့ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ကအောက်တိုဘာ4ရက်ကတိုက်တွန်းလိုက်ပါတယ်။တစ်ဖက်မှာလည်းနိုင်ငံမုံတိုင်းအပီးနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားပြီးမြမအရေးပြပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းတစ်ခုဖြစ်လာနိုင်တယ်လို့ CSIS စာတမ်းကပြောပါတယ်။နာဂေအပြည့်မြန်မာနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဖြည့်ဆည်းနိုင်ရေးအတွက်အဲဒီတုန်းကအာဆီယံအထွေထွေအတွေ့အမှုချုပ်ဆူရင်ပစ်ဆူဝမ်ဆောင်ရွက်ခဲ့တဲ့ဆူရင်ပုံစံကိုနီးနာယူရောက်ဖို့လဲစာတမ်းထဲမှာဥပမာပေးတိုက်တွန်းထားပါတယ်။ဒါပေမဲ့လက်ရှိမြန်မာအရေးမှာအာဆီယံရဲ့ဆောင်ရွက်မှုကနာဂေအပြည့်အခြေအနေတုန်းကလိုအားကောင်းမှုမရှိလို့အမေရိကန်အနေနဲ့ဥဆောင်မှုနေရာအရယူပြီးအကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေပေါ်ကြောခိုင်းခြင်းမဖြစ်ဖို့ CSIS ကတိုက်တွန်းပါတယ်။အကူအညီပေးလုပ်ငန်းစဉ်တွေထဲမှာပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်စေဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအမေရိကန်အစိုးရကဦးဆောင်တိုက်တွန်းဖို့လည်းအကြံပြုထားပါတယ်ခင်ဗျာ။